COVID-19 ကရောဂါကြောင့်ဆေးရုံတက်ကုသခံခဲ့ရတဲ့ဗြိတိန်ဝန်ကြီးချုပ် Boris Johnson ဒီကနေ့ပထမဆုံးရုံးပြန်တက်ပြီးနိုင်ငံထဲမှာထုတ်ပြန်ထားတဲ့ကန့်တတ်ချက်တွေကိုမြန်မြန်ရှော့ပေါက်ပေးလိုက်ရင်နောက်တစ်ကြော့ကူးစက်ပြန်ပွားမှုတွေဖြစ်လိမ့်မယ်လို့တတိပေးခဲ့ပါတယ
် I refuse to throw away all the effort and the sacrifice of the British people and to risk a second major outbreak.
ဗြိတိန်လူတွေအထောက်အမြင်နာခံထားတာတွေကိုပြစ်စလက်ခတ်လုပ်ပြီးဒုတိယအကြော်ကူးစက်မှုကြီးဖြစ်မဲ့အန္တရာယ်မျိုးသူလက်မခံနိုင်ဘူးလို့ဝန်ကြီးချုပ် Boris Johnson ကဒေါင်းတန်းလန်ဝန်ကြီးချုပ်ရုံးရှိမှာပြောကြားခဲ့တာပါအခုအခြေအနေကကူးစက်မှုဖြစ်နိုင်သေးတဲ့အန္တရာယ်အထွတ်အထိပ်မှာရှိနေသေးတယ်ဆိုတာကိုလည်းဝန်ကြီးချုပ်ကတည်ပြခဲ့ပါတယ်လူတွေအလုပ်တွေပြန်လုပ်ချင်နေကြတယ်စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ချင်နေကြတယ်ဆိုတာသူနားလည်နေတယ်ပထမကူးစက်မှုကြီးအဆုံးသတ်တော့မယ်လို့သူယုံကြည်ထားတဲ့အတွက်ပြည်သူတွေအနေနဲ့ဆက်လက်စိတ်ရှူပေးကြဖို့လည်းတိုက်တွန်းခဲ့ပါတယ်။မလ23ရက်နေ့ကတားမြစ်ကန့်တတ်မှုတွေစတင်ခဲ့တဲ့အတွက်တိမ်ကဒီကန့်တတ်ချက်တွေကိုဖြေလျှော့မဲ့အစီအစဉ်တွေကိုရေးဆွဲဖို့ဝန်ကြီးချုပ်ရဲ့ Conservative အစိုးရအပေါ်အတိုက်ခံတွေကဖိအားပေးနေပါတယ်။တားမြစ်ကန့်တတ်ချက်တွေကိုမေလ9ရက်နေ့အထိအတွက်တိမ်မှထုတ်ပြန်ထားပါတယ်။ဒီကိစ္စကိုအတိုက်အခံပါတီတွေနဲ့လည်းဆွေးနွေးသွားမယ်လို့ဝန်ကြီးချုပ် Boris Johnson ကပြောကြားခဲ့ပါတယ်။